ဒီကနေ့နေ့စီစဉ်မာလ9ရက်နေ့ကရန်ကုန်မြို့ချင်းမြေနယ်မြို့နယ်မှာဆန္ဒပြသူတွေကိုစစ်ကောင်စီတပ်တွေကားနဲ့အတင်းဝင်တိုက်ဖမ်းဆီးခဲ့စဉ်ဒဏ်ရာတွေနဲ့ဖမ်းခံခဲ့ရတဲ့အမျိုးသမီးသတင်းတောင်နဲ့ဓာတ်ပုံသတင်းတောင်တို့ကိုရသတကြီးပုံမှ905ကကြီးနဲ့စစ်ကောင်စီကတရားစွဲဖို့ပြင်ဆင်နေပါတယ်။ဥကောင်းပိုင်းပါဝင်တကူလုံးဒဏ်ရာတွေရထားတဲ့သတင်းတောင်မှတ်မှုရတနာခက်ခက်ဒီကမှာမှတ်မှုရတနာခက်မှုမှုထုံးကိုဒီကနေ့ရုံးထုတ်ရမှာ6တော့ဒဏ်ရာပြန်မကောင်းသေးတဲ့အတွက်လူ၂ယောက်နဲ့တွဲသွားလာရတယ်လို့ရှင်းနေကပြောပါတယ်။ရန်ကုန်ကပြောပြတဲ့တည်တင်းကိုတော့မဆုမွန်ကပြောပြပေးမှာပါခင်ဗျာ
။ပြီးခဲ့တဲ့2021ခုနှစ်ဒီဇင်ဘာလ5ရက်တနင်္ဂနွေနေ့ကရန်ကုန်တိုင်းကြီးမားမြို့နယ်ပန်းမြင့်ကြီးလမ်းမပေါ်မှာငြင်းငြင်းကြမ်းကြမ်းနဲ့ခြိတဲ့ဆန္ဒပြနေတဲ့လူအုပ်ထဲကိုစစ်တပ်ကနေကားအရှိန်ပြင်းပြင်းနဲ့ဝင်တိုက်ပြီးတော့ဖမ်းဆီးခဲ့တဲ့အချိန်မှာမြန်မာ Press Photo Agency MPA သတင်းဌာနကရုပ်သံသတင်းနောက်တဦးဖြစ်တဲ့မမှုရတနာခတ်မှုမှုထွန်းနဲ့ဓာတ်ပုံသတင်းနောက်ကိုကောင်းဆက်လင်းတို့ဖမ်းဆီးခံခဲ့ကြရတာဖြစ်ပါတယ်။အဖမ်းခံရတဲ့အချိန်မှာမမှုရတနာခတ်မှုမှုထွန်းဟာသူ့ရဲ့ဦးခေါင်းမှာဒဏ်ရာအပြင်းထန်ရခဲ့တယ်လို့ကိုကောင်းဆက်လင်းဟာလည်းခါအောက်ပိုင်းဒဏ်ရာနဲ့ဖမ်းဆီးခံခဲ့ရပါတယ်။သူတို့နှစ်ဦးစလုံးကိုအများပြည်သူအထိတ်တလန့်ဖြစ်အောင်ကြံစီဆောင်ရွက်မှုအစိုးရဝန်ထမ်းတွေပြစ်မှုကျူးလွန်အောင်လှုံ့ဆော်မှုစတဲ့ရာဇသကြီးပုံမှန်905ကကြီးနဲ့တရားစွဲဖို့စစ်ကောင်စီကပြင်ဆင်နေပါတယ်။စစ်စေးရုံမှာတလားကျော်ကြာဆေးကုသမှုခံယူခဲ့ရတဲ့မမှုရတနာကိုရွှေပြည်သားစစ်ကြောရေးမှစစ်ဆေးဖို့ပြီးခဲ့တဲ့ဇန်နဝါရီလ17ရက်နေ့မှာစစ်ကောင်စီကခေါ်သွားခဲ့ပြီးတဲ့နောက်မှာတော့ဒီကနေ့ဇန်နဝါရီလ18ရက်နေ့မှာကြီးမားနိုင်မျိုးနဲ့တရားရုံမှာရုံးထုတ်ခဲ့တယ်လို့သူ့ရဲ့ရှင်တွေကပြောပါတယ်
။စစ်ကောင်စီကြောရေးရမှာကြီးမားနိုင်ये यो मजे तना में जंतो दे लाइक तो नो सो दे लाइक तो नी नी ने चारो तो आती रे वो नी ने तो वो जा दियो के नमे आओ को सी तना ये के ने ती दियो सी यो वो बिनो में ले आवे तो दियो में ले आ रे मो सी ने आरो वो अकान ने नोते ता बा वो असो जों आरो चरो को चरो डन आरो पूरा वो नो नाम छौ नाइ नी वो डंगा नी जाले यो तू रा मो से दी वो नो सी दी ने जमा ठो दी जा रे
မမှုရတနာနဲ့အတူဆန္ဒပြပွဲသတင်းယူနေချိန်မှာလေစစ်တပ်ကနေကားနဲ့အတင်းဝင်တိုက်ပြီးတော့ဖမ်းဆီးခံရတဲ့ကိုကောင်းဆက်လင်းဟာလေဒဏ်ရာတွေအရှင်းမပြောက်ခင်မှာစစ်ကြောရေးမှာစစ်ဆေးမေးမြန်းခံရပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ10ရက်နေ့တမင်းသာနေတုန်းကတော့အင်းစိန်ထောင်ကိုလွှဲပြောင်းထားတယ်လို့သိရပါတယ်။ကိုကောင်းဆက်လင်းရဲ့နောက်ဆက်တွဲအခြေအနေကိုလည်းရှင်းနေဖြစ်သူကအခုလိုပြောပြပါတယ်။အင
်းစိန်ထောင်ကိုရောက်ပြီးတော့မှသူ့လက်ဇမန်ကြီးသားရဲ့သူက25ရက်နေ့ကဇမန်ကြီးသားသက်ဆိုင်ရင်းမှာတို့အမှုဆက်တင်လို့ရှိတယ်။ငါနာတာကြည့်ပါလေ။နာနာပဲစကြည့်ပေါ့။သူလေးပဲခါလို့နဲ့တင်ဆုံလို့အကောင်းကြီးမဟုတ်ဘူး
။ဖမ်းဆီးခံထားရတဲ့အချိန်မှာထိခိုက်ဒဏ်ရာပြင်းပြင်းထန်ထန်ရခဲ့တဲ့သူတို့နှစ်ဦးစလုံးကိုစစ်ဆေးရုံမှာကုသမှုပေးနေပေမဲ့ရောဂါအရှင်းမပြောက်ခင်မှာပဲစစ်ကြောရေးကိုခေါ်ယူစစ်ဆေးခံခဲ့ရတာဖြစ်ပါတယ်။သူတို့နှစ်ဦးစလုံးဟာဆန္ဒပြပွဲသတင်းရယူနေချိန်မှာဖမ်းဆီးခံခဲ့ရတာလို့မြန်မာ Press Photo Agency MPA သတင်းဌာနကပြောကြားပြီးပြန်လွတ်ပေးဖို့ကိုလည်းတောင်းဆိုထားပါတယ်။စစ်ကောင်စီကတော့သူတို့တွေဟာဆန္ဒပြပွဲတွေမှာကိုယ်တိုင်လှုံ့ဆော်ပြီးတော့သတင်းရယူတဲ့အတွက်ဖမ်းဆီးခဲ့တာဖြစ်တယ်ဆိုပြီးဆွဆွဲထားပါတယ်။ရန်ကုန်မြို့ဗဟန်းမြို့နယ်ရွှေကုံရိပ်မှုအင်အားတိုက်ခန်းတစ်ခုမှာပြီးခဲ့တဲ့ဩဂုတ်လ15ရက်နေ့ကဖမ်းဆီးခံခဲ့ရတဲ့ BBC Media Action ရဲ့ခံစားကြည့်အစီအစဉ်တင်ဆက်သူမတ်ထထခိုင်ဟာလည်းသူ့ဆွဲဆိုခံထားရတဲ့ရာဇဝတ်ကြီးပုံမှန်905ကကြီးအမှုမတရားအသိဆက်သွယ်မှုပုံမှန်စက်ခွန်တစ်တို့အတွက်တရားလိုနဲ့တရားလိုတပ်တွေတွေကိုတရားရုံးမှာစတင်စစ်ဆေးကြနာမှုတွေလုပ်နေပြီလို့ရှင်းနေကပြောပါတယ
်။ဆက်ခွန်တစ်ကမင်းကတောင်းကြွာဆွဲထားတာ။ခန်းကတော့905။ခန်းမှာကတရားလိုကိုအမှုစစ်ကိုစစ်ပြီးသွားပြီ။မင်းကတောင်းကြွာတော့တရားလိုပဲဆက်ရသေးတယ်။ဆက်ခွန်တစ်နော်မင်းကတောင်းကြွာ။တမ်းမကြီးကောင်းပါလေ။တမ်းမကြီးကောင်းပြီ။
စစ်တပ်အာဏာသိမ်းပြီးတဲ့နောက်မှာတော့သတင်းမီဒီယာလုပ်ငန်းလုံးကိုင်းနေသူတချို့နဲ့အရင်တုန်းကသတင်းတော့လုတ်ခဲ့ဘူးသူသတင်းမီဒီယာသမားတချို့ဖမ်းဆီးခံခဲ့ရပြီးတော့ကြီးလေးတဲ့ပြစ်ဒဏ်တွေချနိုင်တဲ့ပုံမှန်တွေနဲ့တရားစွဲဆိုထားသလိုသတင်းသမားတချို့ကိုလည်းထောင်ချခဲ့ပါတယ်။သတင်းဌာန၈ခုကိုလည်းထုတ်ဝေခွင့်ပိတ်သိမ်းခဲ့ပါတယ်။စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းဖမ်းဆီးခံရတဲ့သတင်းသမားက100ကျော်ရှိပြီးတော့10ဦးထက်မနည်းကလည်းထောင်ချခံထားရပါတယ်။56ဦးကတော့ပြန်လည်လွတ်မြောက်လာတဲ့အတွက်လက်ရှိမှာသတင်းသမားအယောက်90လောက်အချင်းဆောင်အသီးသီးမှဆက်ပြီးတော့အမှုရင်းဆိုင်နေရတယ်လို့ပြည်တွင်းကသတင်းတောက်တွေပြုစုထားတဲ့စည်ရင်းအရာသိရပါတယ်ရှင်။